တရုတ်နိုင်ငံမြောက်ပိုင်းဟာဘေးခရိုင်ကလူရေ17သန်းရှိတဲ့ရှီဂျွာကျောင်းမြို့မှာ COVID-19 ကူးစက်သူ39ယောက်တွေ့ခဲ့တဲ့နောက်ဗိုလ်တပူးတွေကစပြီး3ရက်ကြာလော့ကဒေါင်းချကန့်သတ်ခဲ့တယ်လို့မြို့ကန်တွေအတွက်ဒီရောဂါရှိမရှိစမ်းသပ်စစ်ဆေးမှုဟာလည်းပထမကြိမ်ပြီးဆုံးသွားပြီဖြစ်ကြောင်းမြို့တော်ဝန်မယူဂျင်ကစနေနေ့မှာပြောပါတယ်ဒုတိယကြိမ်စမ်းသပ်စစ်ဆေးမှုတွေကိုမကြာခင်မှာပဲစတင်မှုရှိတယ်လို့လည်းပြောပါတယ်ဘေကျင်းမြို့တော်နားမှာရှိတဲ့ဒီဟာဘေးခရိုင်ထဲမှာနေထိုင်သူလူပေါင်း86သန်းအတွက်ခီးသွွားကန့်သတ်မှုတွေလည်းချထားပါတယ်ဒီခရိုင်အတွက်အင်္ဂါနေ့ကလေးကစပြီးဒီရောဂါဆန်ရနောက်ရောင်ခံလိုက်တာတွေဆေးပစ္စည်းပေးပို့တာတွေအပါအဝင်ဆစ်ဖြစ်နေတဲ့အနေထားပုံစံသတ်မှတ်ဆောင်ရွက်ခဲ့တာဖြစ်ပြီးတရုတ်အာဏာပိုင်တွေရဲ့ဒီလိုလှုပ်ဆောင်မှုကိုတခြားအာရှပစိဖိတ်ဒေသတွေနိုင်ငံတွေကပါအတူယူလှုပ်ဆောင်လာကြပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကတော့ဒီရောဂါပိုပြန့်ပွားမှုမရှိအောင်စဉ်စဉ်ဆက်ဆက်ချင့်ကြင်ပြီးလုပ်နေကြတာပါစနေနေ့အထိဆိုကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်း90နီးပါးဖြစ်လာချိန်မှာပဲအမေရိကန်နိုင်ငံမှာတော့ဒီရောဂါကူးစက်သူ22သန်းကျော်ပြီလို့ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်